ကညနေခင်းမှာတော်တာရှင်များရှင်၂၀၁၈ခုနှစ်ဇွန်လ၂၆ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်တွေကိုမဲခင်ပြည်သူမျိုးဝါရှင်တန် DC ကနေ၆နိုင်ခွဲကနေ9နိုင်ထိလိုင်းတိုမီတာ19.25နဲ့25ရိုးအထိတည်ထောင်လုပ်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတဲ့စီစဉ်တွေကိုတာဝန်ရင်တင်ဆက်ပေးသွားမှာပါ
ကျမသင်ကြီးထိုက်ပါရှင်အမေရိကန်ပြည်ထောင်စုတွင်တရားမဝင်ဝင်ရောက်လာသူအလုံးကိုဖမ်းဆီးတရားစွဲဆိုနိုင်ရေးအပြည့်အဝမလုပ်နိုင်ဘူးလို့အမေရိကန်အကြီးအကဲတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းစစ်စင်ရေးထွေမှာကုတ်ကဲတာအနှဲ့ချက်ရှိခဲ့တဲ့ဆိုပြီးစစ်တပ်အရာရှိသူကိုထုတ်ပယ်နောက်တဦးကိုတော့အနာပေးလိုက်တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံကပြောဆိုပါတယ်ဒီသတင်းနေနဲ့အတူထိတ်ကန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြေညာပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေအတွက်သောတာရှင်တွေနားဆင်ကြမယ်ဒီမှာတော့ရခိုင်ပြည်ခါရီနဲ့ဆက်ဆက်ပြီးတော့မြန်မာလုံခြုံရေးတပ်ဖွဲ့ကအရာရှိကြီး9ယောက်အပေါ်မှာ EU နဲ့ကနေဒါနိုင်ငံတို့ကသိစုတန်ဆက်မှုတွေချမှတ်လိုက်တဲ့အကြောင်းဗနေတုံကကြေညာလိုက်တာနဲ့ပတ်သက်ပြီးတော့
မြန်မာနိုင်ငံကိုဆန်ရှင်လုပ်မယ်ဘယ်လိုမျိုးရည်ရည်တန်ဆက်မှုတွေလုပ်မယ်ဆိုရင်ကျွန်တော်တို့ပြောချင်တဲ့ချက်ကနံပါတ်1 PPP ရဲ့လူမှုစုဝါကိုမတိခိုက်ဖို့လိုတယ်နမနီကအမျိုးသားပြည်နယ်ကမြန်မာပြည်နယ်ကျွန်တော်မြန်မာပြည်တွင်ငန်းကြီးနေမဖြစ်ခဲ့ဘူးလို့
နိုင်ငံတော်သမရယုံညွှန်ကြားရေးမှူးချုပ်ဦးစောထေကဒီဝေမြန်မာပိုင်းကိုခုလိုပြောသားတာကိုမကြားခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်အမေရိကန်မက္ကဆီကိုနယ်စပ်ကရွှေပြောင်းနေထိုင်သူတွေအရေးသမရထွက်မြေသဘောထားနဲ့အမေရိကန်နိုင်ငံရေးကိုလည်းဒီညနေမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်တို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုရင်းကိုတရားမဝင်ဝင်ရောက်လာသူအလုံးကိုဖမ်းဆီးတရားစွဲဆိုမဲ့သမ္မတဒေါ်နယ်ထရန့်အစိုးရရဲ့လုံးဝသဲညင်းမခံတဲ့မူဝါဒကိုလက်တလုံးမှာအာဏာပိုင်တို့အကောင့်ထဲပေါ်ဆောင်ရွက်နိုင်ခြင်းမရှိဘူးလို့နေဆက်ရေးရာထိတ်တန့်ရရှိတဦးကမနေ့တနင်္လာနေ့တုန်းကပြောပါတယ်အမေရိကန်ပြည်ထောင်စုရင်းကိုတရားမဝင်ဝင်ရောက်လာသူတွေကိုမိသားစုတွေတကွဲတပြားစီမဖြစ်စေဘဲတရားစွဲဆိုနိုင်မဲ့မူဝါဒတစ်ခုပေါ်ပေါက်လာရေးတော်ဝင်ရှိသူတွေဆောင်ရွက်နေကြရတာကြောင့်ဖြစ်တယ်လို့သူကပြောပါတယ်။ရွှေပြောင်းဝင်ရောက်လာသူမိဘတွေထံကနေကလေးတွေကိုခွဲခြားထိမ့်သိမ့်မှုကိုဆက်မလုပ်ဖို့သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်မှာလက်မှတ်ထိုးညွှန်ကြားပြီးတဲ့နောက်တရားမဝင်ဝင်ရောက်လာသူမိဘတွေကိုခိုးဝင်မှုနဲ့တရားစွဲဆိုရေးအစိုးရရှေ့နေတွေထံလွှဲပြောင်းပေးတာကိုရပ်လိုက်ပြီလို့လဲအကောက်ခွန်နဲ့နေဆက်ကာကွယ်ရေးကော်မရှင်နာကေဗင်မက်လီနန်ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။လက်ရှိမှာအခက်အခဲတွေရှိနေပေမဲ့အစိုးရရဲ့မူဝါဒကဆက်လက်တည်ရောက်မှုရှိနေသေးဖြစ်တယ်။ပြန်လည်တရားစွဲဆိုနိုင်ရေးအတွက်အစီအစဉ်တရက်ကိုလည်းဆောင်ရွက်နေတယ်လို့ကော်မရှင်နာက Texas ပြည်နယ်မှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတွင်တရားမဝင်ဝင်ရောက်လာသူအလုံးကိုဖမ်းဆီးပြီးတရားစွဲဆိုမဲ့လုံးဝသိမ်းမခံတဲ့မူဝါဒကိုဆက်လက်ကျင့်သုံးဖို့ဒါပေမဲ့ရွှေပြောင်းဝင်ရောက်လာသူတွေထဲမှာမိမာတွေနဲ့သားသမီးတွေကိုခွဲခြားထိမ့်သိမ့်မှုကိုတော့အဆုံးသတ်ဖို့သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်မှာလက်မှတ်ရေးထိုးညွှန်ကြားထားတာဖြစ်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကဥရောပသမ္မတကနေဒါတို့နဲ့ပိုကောင်းမွန်တဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိဖို့အတွက်ထပ်မံတိုက်တွန်းလိုက်တယ်လို့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးချိန်ဝင်ညာရှိဖို့လည်းလိုအပ်ကြောင်းပြောပါရတယ်။ဒါပြင်အတားအဆီးတွေကိုဖယ်ရှားပြီးစိုက်ပျိုးရေးသမားတွေအဆင်ပြေပြေရောင်းဝယ်နိုင်စေချင်ပါတယ်လို့တောင်ကယ်ရိုလိုင်းနာပြည်နယ်ကလူတွေ့ဆုံပွဲအတွင်းထရမ့်ကပြောကြားခဲ့ပါတယ်။ဥရောပသမ္မတနဲ့ကနေဒါနိုင်ငံတွေကိုစိုက်ပျိုးရေးထွက်ကုန်ပစ္စည်းတွေတင်ပို့ရောင်းချရမှာဇေယျစကကြီးမြင့်တာကိုထောက်ပြခဲ့တယ်လို့သူတို့တွေအနေနဲ့ကားရောင်းတာလိုမျိုးအမေရိကန်ကားတွေလည်းရောင်းချနိုင်ခွင့်ရှိစေချင်တယ်လို့ပြောပါတယ်။သမရရွေးကောက်ပွဲကျင်းပခြင်းကတည်းကထရမ့်ဟာအမေရိကန်နေအနေနဲ့ကုန်သွယ်ရေးအကျိုးမြတ်ရရှိဖို့ကိုပထမဦးစားပေးသာပြောကြခဲ့တယ်လို့အဓိကကုန်သွယ်ပဲနိုင်ငံကြီးတွေနဲ့လည်းကုန်သွယ်ရေးသဘောတူညီချက်တွေပြန်ချုပ်ဆိုနိုင်ဖို့ပြောကြားထားတာပါ NAFTA ခေါ်မြောက်အမေရိကအခွန်ကင်းလွတ်ခွင့်နိုင်ငံများအဖွဲ့ဝင်ကနေဒါမက္ကဆီကိုနဲ့ဥရောပသမဂ္ဂဝင်နိုင်ငံတွေနဲ့လည်းသဘောတူညီချက်တွေအတွက်ပြန်ပြီးတော့ဆက်စပ်ညှိနှိုင်းဖို့ကိစ္စရပ်တွေပါဝင်ပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရမှာကာလကြာရှည်စွာတစ်ဖက်ဆောင်းရင်းအကြီးအကျယ်ကွာဟမှုဖြစ်နေတဲ့ပေါ်ထင်ကြီးဖို့ထရမ့်အစိုးရအဖွဲ့ကတောင်းဆိုထားတယ်လို့အပြင်းထန်ဆုံးစကားလုံးတွေသုံးပြီးတော့လဲတရုတ်နိုင်ငံကိုထရမ့်ကဝေဖန်ခဲ့ပါတယ်။အဲဒီနောက်ကုန်သွယ်ကုန်ပြည်တိုးစီးကြမယ်ဆိုပြီးတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ချင်းကြောက်ပြောဆိုနေရကြောင်းကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံနှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲဖြစ်လာမှာကိုလဲငွေကြေးဈေးကွက်အတွင်းစိုးရိမ်ထိတ်လန့်နေကြတာပါ။သူအနေနဲ့အကောင်းဆုံးညှိနှိုင်းလိုပေမဲ့သူတို့ဘက်ကနောက်ထပ်ရှော့မပြီးတော့တာဟာအလွန်ဆိုးရွားပြီးတော့မျက်မျက်တတညှိနှိုင်းသဘောတူညီချက်ရယူဖို့လိုကြောင်းထရမ့်ကတင်းလာနေမှာပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်ချာကုန်သွယ်ရေးစစ်ပွဲဖြစ်ရန်စဲစဲအခြေအနေမှာဥရောပသမ္မတနဲ့တရုတ်တို့ကတော့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာပြုပြင်ပြောင်းလဲရေးဆောင်ရွက်မယ်လုပ်ငန်းအဖွဲ့တစ်ခုစတင်မှုသဘောတူလိုက်ပါတယ်ကမ္ဘာကုန်သွယ်ရေးစနစ်လုံခြုံရေးလှုပ်ရှားတွေကိုမြင့်တင်ဆောင်ရွက်ဖို့နဲ့နိုင်ငံပေါင်းစုံကုန်သွယ်ရေးစနစ်အပေါ်တူးလာနေတဲ့ချင်းချောက်မှုတွေကို တားဆီးကာကွယ်ရေးရှိရွယ်ဆောင်ရွက်တာဖြစ်ပါတယ်။ပြည်ပြောင်းလဲရေးလုံငန်းအဖွဲ့အနေနဲ့မမျှတတဲ့ကုန်သွယ်ရေးလုံခြုံရေးလုပ်ငန်းတွေအစိုးရကဒစိတပိုင်းထောက်ပံ့ပေးမှုရဲ့ပြဿနာတွေနဲ့စီးမြင်စည်းကမ်းတွေကိုခင့်တဲ့လျော်ညီစေရေးတို့ကိုဆောင်ရွက်မှာဖြစ်တယ်လို့ဥရောပသမ္မတ EU ရဲ့ထိပ်တန့်အရာရှိတူကပြောပါတယ်။ EU ဘက်ကအများစုအစိုးပြုထားပေမဲ့ တရုတ်ဘက်ကလုံးလို့တဲ့ဆန္ဒရှိရလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒေါ်လာ30လေးဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အကြီးအကျယ်အခွန်ကောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဖိအားပေးချင်းချောက်ဆောင်ရွက်လာတဲ့အပေါ်မှာလဲစိုးရိမ်နေကြတာပါ။နည်းပညာကဏ္ဍမှာနိုင်ငံခြားယင်းနှိမ့်ညွတ်မှုကိုကန့်သတ်တားမြစ်ဖို့လဲစဉ်းစားနေတဲ့အကြောင်းအမေရိကန်အစိုးရကမနစ ကိစ္စတော့မဟုတ်ဘူးလို့ ဥရောပသမဂ္ဂရဲ့ဒုတိယဥက္ကဋ္ဌကဝန်ခံပြောဆိုပါတယ် ဥစားပေးကိစ္စရပ်တွေအပေါ်တရုတ်ရဲ့ရှုမြင်ချက်ကကွဲလွဲနိုင်ပြီးအချိန်ယူရမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်
Damascus နိုင်ငံက 40 အနီး Israel missile တို့ကြီး 20 ထိမှန်ခဲ့တယ်လို့ Syria နိုင်ငံပိုင်သတင်းဌာနကဒီကနေ့ကြေညာပါတယ်ဒါပေမဲ့အထူးခိုက်အသေးပြောက်စည်းရင်းကိုတော့ဇာနာသတင်းဌာနကပြောဆိုထားတာမျိုးမရှိပေမဲ့ Syria တောင်ဘက်မှာ တဘုံနေရာတိုက်ခိုက်မှုအပေါ် Israel missile တုံးကြီးတွေဟာအစိုးရလူလာတဲ့ပြည်သူစစ်တပ်ဖွဲ့တွေရဲ့လက်နက်တူလောင်ယုံနေရာလို့ထင်ရတဲ့နေရာကိုထိမှန်ခဲ့တာလို့ဗြိတိန်ရှေ့ဆိုင်စီးရီးယားလူခွင့်ရေးလေးလာဆောင်ကြီးအဖွဲ့ကပြောပါတယ် Israel ဟာစီးရီးယားနိုင်ငံကိုဝေဟင်ကနေအချိန်ကြီးများစွာပစ်ခတ်တိုက်ခိုက်ခဲ့ပူးရတယ်အီရန်နိုင်ငံကကြောတောက်နောက်ခံပေးထားတဲ့လေဗနွန်နိုင်ငံက Hezbollah တပ်ဖွဲ့တွေကို လက်နက်ထောက်ပံ့နေတဲ့လမ်းကြောင်းကိုဖျက်ချပစ်ဖို့အနေနဲ့ရောအီရန်အနေနဲ့ဆီးရီးယားအရေးမှာထဲထဲဝဝင်ပါလာမှာကိုတားဆီးလိုတဲ့အတွက်အခုလိုတိုက်ခိုက်တာဖြစ်ပေမဲ့ဒီလိုတိုက်ခိုက်မှုမျိုးနဲ့ပတ်သက်ပြီးတော့အစ္စရေးကထုတ်ဖော်ပြောဆိုတာမျိုးသိမ်းမရှိလာပါဘူးဆီးရီးယားမှာအီရန်တပ်ဖွဲ့တွေဝင်ရောက်လာမှာကိုချင်းချောက်မှုတည်းရဲ့အဖြစ်အစ္စရေးကရှုမြင်ထားတာပါခင်ဗျာ
VOA American တန်ညနေပိုင်းမြန်မာဘာသာစီစဉ်နေကိုညနေ 6:00ခွဲကနေညနေ 9:00အထိ Saitobita 16 kHz 1683 Saitobita 19 kHz 15965 နဲ့ Saitobita 25 kHz 11965 တို့ကနေလောထုတ်လည်ပြနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ် ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့စစ်စင်ရေးတွေမှာတာဝန်ရှိသူတွေအဖြစ်ဥရောပသမဂ္ဂ EU နဲ့ကနေဒါနိုင်ငံတွေကမြန်မာလုံခြုံရေးအရာရှိ9ယောက်ကိုပိတ်ဆို့တန်ခတ်အရေးယူလိုက်ပါတယ်။တချိန်တည်းမှာပဲ EU နဲ့ကနေဒါတို့ရဲ့တန်ခတ်မှုမှာထည့်သွင်းထားတဲ့မြန်မာစစ်တပ်ကအရာရှိကြီးနှစ်ဦးကိုရခိုင်ပြည်နယ်မြောက်ပိုင်းကစစ်စင်ရေးတွေကိုကုတ်ကဲရာမှာအားနည်းခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့ တာဝန်ကအနာပေးခဲ့ကြောင်းတမရော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့တာပါအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့သူဘိုးချုပ်မောင်မောင်စိုးကိုထုတ်ပယ်လိုက်ကြောင်းနဲ့ကာကွယ်ရေးဦးစီးချုပ်ရုံးကြီးရဲ့စစ်စင်ရေးအထူးအဖွဲ့မှဒုတိယဘိုးချုပ်ကြီးအောင်ကျော်စိုးကိုလည်းစံမှန်ရေးအရမင်းလာဂုံပိုင်းကလေးကတမရော်ကနေနှုတ်ထွက်ခွင့်ပြုထားကြောင်းကြေညာချက်ကဖော်ပ တန်းခတ်ပိတ်ဆို့ထားတာပါ။မြန်မာစစ်တပ်နဲ့အစိုးရကတော့နိုင်ငံတကာကစွပ်စွဲနေတယ်လို့လူခွေချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကလည်းအရေးယူခဲ့တာတွေရှိခဲ့ကြောင်းပြောဆိုထားပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကတော့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာဖို့တိုက်တွန်းထားတာပါ။ဒါပေမဲ့လည်းမြန်မာစစ်တပ်နဲ့အစိုးရတို့ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားပါဘူးရှင်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်တွေကရေဝင်နေတဲ့လိုင်ကူတစ်ခုတည်းကိုဝင်ရောက်သွားရကနေပျောက်ဆုံးနေတဲ့လူငယ်ပေါ်လုံးအသင်းကလူငယ်12ယောက်နဲ့နီးပြဆရာတဦးတို့ကိုရှာဖွေတဲ့လုပ်ငန်းတွေဒီကနေ့ပြန်စတင်နေပါပြီ။ သွားပြီးတော့ဝင်ရတဲ့ဒီလှိုင်ကူထဲမှာရေတွေတက်လာတာကြောင့်ဘောလုံးသမားတွေကူထဲမှာပြိမိနေတာတုံ့ညာရှိသွားပါပြီ။ဘောလုံးသမားတွေကိုထိုင်းရေတွေကလာရောက်ရှာဖွေနေတာဖြစ်ပြီးရေတက်လာတာကြောင့်ရင်ကုန်သမားတွေအတွက်ရှာဖွေကယ်ဆယ်ရေးလိုရတာပို့ပြီးတော့ခက်ခဲစေတယ်လို့ထိုင်းပြည်ရေးဝန်ကြီးကဒီကနေ့အင်္ဂါနေ့မှာပြောပါရယ်။လောလောဆယ်ဒီကူထဲကရွှေရည်တွေကျသွားအောင်လုပ်ဖို့လိုသလိုဒါမှသာလှိုင်ကူခေါမိုးကိုကြီးပြီးဘယ်နေရာကိုရောက်နေတယ်ဆိုတာခံမှန်းတွက်ဆလို့ရနိုင်မယ်လို့ပြည်ရေးဝန်ကြီးလည်းဖြစ်တဲ့ရဲချုပ်အနုဖုံးပေါ်ဂျင်နာကပြောပါရယ်ရေးလွတ်ပြီးတော့အန်ဒီရဲ့ကင်းတဲ့နေရာတစ်ခုကိုဘောလုံးသမားတွေရှာတွေ့ဖို့လဲထိုင်းတာဝန်ရှိသူတွေကမျှော်လင့်နေပါရယ်ဒီကနေ့အင်္ဂါနေ့မနေ့မှာတော့လှိုင်းတူအပြင်ဘက်မှာဘောလုံးသမားတွေရဲ့စီမျိုးတွေကလာပြီးတော့ဝတ်ပြုဆူတောင်းခဲ့ကြပါရယ်ခင်ဗျာ
ဗီယက်နမ်နိုင်ငံမြောက်ပိုင်းမှာတော့မိုးသည်ထန်ပြီးရေကြီးမြေပြိုလာကြောင့်လူ15ဦးသေဆုံးခဲ့ရပါတယ်။တဘာဝဘေးဒဏ်အတွင်းအိမ်တွေမျောပါကောက်ပဲတိနှံတွေနဲ့လမ်းတွေလည်းပျက်စီးခဲ့ရပြီးအနည်းဆုံး17ဦးပျောက်ဆုံးနေဆဲဖြစ်တယ်လို့ဒေသခဆိုင်ရာစီမံခန့်ခွဲရေးဌာနကပြောဆိုထားပါတယ်။မုန်တိုင်းထန်ကြောင့်ဒေါ်လာ6တန်းကျော်ကိုပျက်စီးခဲ့ရတယ်လို့လည်းပြောဆိုထားပါတယ်။ဗီယက်နမ်နိုင်ငံမှာတဘာဝဘေးဒဏ်ကြောင့်နှစ်စဉ်လူပေါင်းရာနဲ့ချီတည်ဆုံးရသလိုစိုက်ပျိုးရေးနဲ့လမ်းပန်းဆက်သွယ်ရေးလိုအခြေခံအဆောက်အုံတွေလည်းပျက်စီးရတာကြောင့်ဒေါ်လာတန်းနဲ့ချီပြီးဆုံးရှုံးနေရတာဖြစ်ပါတယ
်။ဒီကနေ့ကစားကြမယ့်ကမ္ဘာဖလားပွဲစဉ်တွေကတော့မြန်မာစံတော်ချိန်ည၈နာရီခွဲမှာအုတ်ဆူစီကအော်စတြေးလျနဲ့ပီရူးနောက်ဒီအုတ်ဆူဘိုပြင်သစ်နဲ့အုတ်ဆူဒုတိယဒိမန်တို့ကစားကြပါမယ်။ဒီပွဲမှာတော့ပြင်သစ်ကတရေကစားရင်တော့အုတ်ဆူဘိုဖြစ်ဖို့တည်ကြနေပါတယ်။၎င်းကျော်စနစ်ခွဲမှာတော့နိုင်ဂျီးရီးယားနဲ့အာဂျင်တီးနာတို့ကစားကြမှာပါဒီပွဲကအာဂျင်တီးနာတို့သေရေးရှင်ရေးပွဲဖြစ်ပါတယ်အုပ်စုဒုတိယနေရာမှာရှိနေတဲ့နိုင်ဂျီးရီးယားကိုသာဒီပွဲမှာမနိုင်ခဲ့ရင်အာဂျင်တီးနာထွက်ရတော့မှာပါတချိန်တည်းကစားမယ်နောက်တစ်ပွဲကတော့အိုင်စလန်နဲ့လက်ရှိအုပ်စုဘိုခရိုအေးရှားတို့ဖြစ်ပါတယ်မနေ့ကပွဲစဉ်၄ခုမှာတော့အီရန်နဲ့ပေါ်တူဂီကတကိုးစီသေရေးကြပါတယ်စပိန်နဲ့မော်ရိုကိုကလည်း2ဂိုးစီနဲ့တရေကစားထားပါတယ်။ဆော်ရီနဲ့အီဂျစ်မှာတော့ဆော်ရီက2ဂိုး2ဂိုးနဲ့နိုင်ထားပါတယ်။ဥရုဂွေးနဲ့ရုရှားမှာတော့ဥရုဂွေးကအင်ရှင်ရုရှားကို3လုံးသွင်းပြီးတော့အပြတ်အနိုင်ယူခဲ့ပါတယ်ခင်ဗျာ
။ဖန်တင်ထိုင်တဲ့ကောင်အောင်တို့ကတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့တင်းဆောင်းပါးလေးကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ဖိအားပေးမှုတွေပေါ်မြန်မာဆွေရဘက်ကတုံ့ပြန်မှုကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ကပြည်ထောင်ခိုင်နဲ့ဆက်နွယ်ပြီးတော့ပိတ်ဆို့တန်ခတ်မှုတွေအပါအဝင်နိုင်ငံတကာကဖိအားပေးနေတာတွေဟာမြန်မာနိုင်ငံအတွင်းကုပြားရေးလုပ်ငန်းတွေကိုမထိခိုက်ဖို့လိုအပ်တဲ့ကြောင်းမြန်မာဆွေရကတတိပေးလိုက်ပါတယ်။ရခိုင်ပြည်နယ်ကပြည်ခရရဲ့အတွင်းလူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာလုံခြုံရေးအရာရှိကြီး9ယောက်ကိုဥရောပသမဂ္ဂ EU နဲ့ကနေဒါနိုင်ငံတွေကတံခတ်မှုအသစ်တွေချမှတ်လိုက်တဲ့အကြောင်းကြေညာခဲ့ပြီးတဲ့နောက်မှာပဲမြန်မာဆွေရကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ပြည်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်။
ဟုတ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲပဋိပက္ခတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူသိန်းနဲ့ချီထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ရတဲ့အပေါ်တာဝန်ရှိသူတွေအဖြစ်မြန်မာလုံခြုံရေးတပ်ဖွဲ့ကအရာရှိကြီး9ဦးကို EU နဲ့ကနေဒါနိုင်ငံတို့ကပိတ်ဆို့တန်ခတ်မှုတွေချမှတ်လိုက်ကြောင်းမနေ့တုန်းကပဲကြေညာလိုက်တာပါမြန်မာအစိုးရကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဖိအားတွေဟာပြည်တွင်းကပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုထိခိုက်မှာစိုးရိမ်ကြောင်းတုံ့ပြန်လိုက်ပါတယ်အထူးသဖြင့်ကတော့အရေးယူတန်ခတ်မှုတွေချမှတ်ရမှာအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုမထိခိုက်စေဖို့လိုအပ်တယ်ဆိုတဲ့အကြောင်းနိုင်ငံတော်သမ္မတရုံးညွှန်ကြားမှုချုပ်ဦးစောထေက VOA မြန်မာပိုင်းကိုအခုလိုပြောပါဗျာ
မြန်မာနိုင်ငံကိုဆန့်ရှင်လုပ်မယ်ဘယ်လိုမျိုးရေးယူတန်ခတ်မှုတွေလုပ်မယ်ဆိုရင်ကျွန်တော်တို့ပြောချင်တဲ့ချက်ကနံပါတ်1ပြည်သူလူထုရဲ့လူမှုစုဝါးကိုမထိခိုက်ဖို့လိုတယ်နံပါတ်2ကမျိုးရတဲ့နိုင်ငံတွေနဲ့ကျွန်တော်ညီညာရေးလုပ်ငန်းတွေနဲ့မထိခိုက်ဖို့လိုတယ်နံပါတ်3အချက်ကကျွန်တော်နိုင်ငံရဲ့ဒီမိုကရေစီပြည်ပြောင်းရေးကိုမတိကျဖို့လိုတယ်။ဒီအချက်တွေကကျွန်တော်ဟိုလေးလေးနဲ့ပြောတာဖြစ်တယ်။ဒီအရာတွေကိုမတိကျဖို့တုံ့တက်စဉ်းစားပြီးလုပ်ဖို့လိုတယ်ဆိုတော့ကျွန်တော်ပြောချင်တာ
။ EU နဲ့ကနေဒါနိုင်ငံတွေကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေအတွင်းရိုဟင်ဂျာတွေပေါ်မှာကျူးလွန်တဲ့လူခွေချိုးဖောက်မှုတွေကြောင့်မြန်မာစစ်တပ်နေသားဆောင်တပ်နဲ့ရဲတပ်ဖွဲ့ကအရာရှိ9ယောက်ကိုပြည်ဝင်ခွင့်ပိတ်ပင်တာပိုင်ဆိုင်မှုတွေထိန်းချုပ်တာအပါအဝင်ပြစ်မှတ်ထားတံခတ်အရေးယူလိုက်ကြောင်းမနေ့တုန်းကကြေညာခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်း30လောက်ကိုပြီးခဲ့တဲ့နှစ်ဩဂုတ်လတည်းစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုလိုက်လံနှိမ်နင်းတဲ့စစ်စင်ရေးတွေအတွင်းလူခွေချိုးဖောက်မှုတွေဟာ လူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်အထိရောက်ခဲ့ကြောင်းလဲနိုင်ငံတကာအတိုင်းအဝိုင်းကဆွဆွဲထားပါတယ်မြန်မာစစ်တပ်နဲ့အစိုးရဘက်ကတော့နိုင်ငံတကာကဆွဆွဲနေတဲ့အဆင့်အထိလူခွင့်ချိုးဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအရေးယူခဲ့တာရှိကြောင်းပြောဆိုထားပါတယ်လူခွင့်ချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့မြန်မာအစိုးရဘက်ကကြိုးပမ်းမှုတွေရှိနေကြောင်းနဲ့နိုင်ငံတကာရဲ့ဆွဆွဲမှုတွေကလည်းအထောက်အထားခိုင်ခိုင်လုံလုံပြသနိုင်မှုလိုအပ်ကြောင်းမနေ့တုန်းကတန်ခတ်မှုတွေအပေါ်တုံ့ပြန်ရမှာဥဇော်ထေကအခုလိုပြောပါတယ်
မြန်မာနိုင်ငံဆိုတော့အနေနဲ့ဒီချိုးဖောက်မှုတွေကိုမျက်စိတုံးလို့မြင်မနေခြင်းမရှိဘူး။အမှတ်တကျကမျက်စိတုံးလို့မြင်မနေတာမရှိဘူး။မြန်မာနိုင်ငံကဒီဟာတွေကိုကျွန်တော်တို့မတိကျကြံပြုပြစ်လူပြစ်နေတာမရှိဘူး။နံပါတ်၃ချက်ကချိုးဖောက်မှုတွေရှိတယ်မှန်တယ်ဆိုရင်ကျွန်တော်တို့ကဥပဒေနဲ့ညီတိရောက်အရေးယူမယ်ဆိုတာပြောထားတာ။အဲ့ဒီချက်တိုင်းမှာကျွန်တော်ကတောင်းရနေတာ။အဲ့လိုမျိုးတောင်းဝန်ခံမှုတောင်းဝန်ယူမှုနဲ့ပတ်သက်လို့ဒီကိစ္စချိုးဖောက်မှုတွေရှိတယ်ဆိုတဲ့စိုးစိုးပြတ်ပြတ်ချက်တွေကကျွန်တော်တို့ကအများကြီးရှိတယ်အများကြီးတော့လည်းဒီဟာတွေကိုစစ်စစ်လိုက်တဲ့အခါမှာဟိုကျွန်တော်တို့အဓိကတော့နမစ်ချက်အာသာပေါ့နော်အာသာအကြံပေးအဖွဲ့ကြီးအစိုးရအကြံပေးပေါ်ကြီးတွေကစိုက်လို့ဒီကိစ္စတွေဖြစ်လာတယ်ဒါကိုနိုင်ငံတကာကသတိပြုဖို့လိုတယ်ဒါကြီးရဲ့ပြဿနာတွေရဲ့အဓိကဟို program maker ပြဿနာတွေခံပြီးရတာအာသာအစိုးရအကြံပေးအဖွဲ့ဖြစ်တယ်ဆိုတာသတိထားဖို့လိုတယ်
မနေ့တော့က EU နဲ့ကနေဒါနိုင်ငံတွေကအရေးယူဖို့ကြေညာလိုက်တဲ့အထဲမှာတော့ကာကွယ်ရေးဝန်ကြီးဌာနအမှတ်3စစ်စင်ရေးအထူးအဖွဲ့မှုအဖြစ်2015ခုနှစ်ဩဂုတ်လကနေ2015ခုနှစ်နှစ်ကုန်အထိတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုအဖြစ်2016ခုနှစ်အောက်တိုဘာကနေ2019ခုနှစ်နိုဝင်ဘာလအထိတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်ဆိုနောက်ရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းရေးစစ်စင်ရေးတွေမှာပါဝင်ခဲ့ကြတဲ့ဗိုလ်မှူးချုပ်တန်ဦးဗိုလ်မှူးချုပ်အောင်ဘိုးချုပ်ခင်မောင်ဆိုးနောက်နေကြားစောင့်တက်ဖွဲ့မှုဖြစ်တာဝန်ယူခဲ့တဲ့ရဲမှုချုပ်တူရစန်းလွင်နဲ့ရဲချုပ်တန့်စင်ဦးတို့ပါဝင်ကြပါတယ်။အဲ့ဒီအထက်ကမှဒုတိယဘိုးချုပ်ကြီးအောင်ကျော်စောနဲ့ဘိုးချုပ်မောင်မောင်ဆိုးတို့ကိုတော့တာဝန်ကနေဖယ်ရှားထားကြောင်းမနေ့တုန်းကပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဖြစ်တာဝန်ယူခဲ့တဲ့ဘိုးချုပ်မောင်မောင်ဆိုးကိုတော့အမေရိကန်ပြည်ထောင်စုကလည်းပြီးခဲ့တဲ့နှစ်ကတည်းကတန်ခတ်အရေးယူထားတာဖြစ်ပါတယ်ရှင်။
မဆူမွန်တင်ဆက်ပေးထားတာဖြစ်ပါတယ်။အခုတဆက်ထဲမှာကိုပဲဒီမြန်မာလုံခြုံရေးအရာရှိကြီးတွေကို EU နဲ့ကနေဒါတို့ကတန်ခတ်ပိတ်ဆို့လိုက်တဲ့အကြောင်းကိုပဲဆက်ပြီးတော့တင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးတော့မြန်မာလုံခြုံရေးအရာရှိကြီး9ယောက်ကိုဥရောပသမဂ္ဂ EU နဲ့ကနေဒါနိုင်ငံတို့ကနေပြီးတော့ပိတ်ဆို့တန်ခတ်ရေးယူလိုက်တဲ့အကြောင်းကြေညာလိုက်တဲ့တစ်ချိန်တည်းမှာကိုပဲတာဝန်ရှိသူတို့ချို့ကိုရေးယူမှုတွေရှိခဲ့တဲ့အကြောင်းမြန်မာစစ်တပ်ကလည်းသတင်းထုတ်ပြန်လိုက်တဲ့အတွက်အထူးသဘောဆောင်တဲ့ခြေလှမ်းအဖြစ်မျှော်လင့်မှုတွေလည်းရှိနေပါတယ်။မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကပြည်ပခါတွေကိုကင်တွယ်ဖြေရှိရမှာအားနည်းတဲ့အတွက်တာဝန်ကနေဖယ်ရှားခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပေမဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေအဖြစ်အရေးယူခဲ့တယ်လို့တော့ကြေညာချက်မှာဖော်ပြမထားပါဘူး။နိုင်ငံတကာထံခတ်မှုတွေနဲ့မြန်မာစစ်တပ်ရဲ့တုံ့ပြန်ချက်တွေအပေါ်သဘောထားမြင်တွေကိုတော့ VOV မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ဆက်ထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်ရေးနဲ့ပတ်သက်ပြီးတမ်မတော်ကဒုတိယဗိုလ်ချုပ်ကြီးတဦးဗိုလ်ချုပ်တဦးအပါအဝင်အရာရှိကြီး9ယောက်နဲ့နေကြားဆောင်တပ်ဖွဲ့ကရဲမှုချုပ်နဲ့ရဲချုပ်2ဦးစုစုပေါင်း9ဦးကိုလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအရေးယူတန်ခတ်လိုက်ကြောင်းဥရောပသမဂ္ဂ EU ကတနင်္လာနေ့ကထုတ်ပြန်လိုက်တာပါအဲ့ဒီနေ့ကပဲမြန်မာတမ်မတော်ကဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးကိုကိုယ်ကဲကြမ်းမှုအားနည်းတဲ့အတွက်အရေးယူကြောင်းထုတ်ပြန်ပါတဲ့ဒီလိုထုတ်ပြန်တဲ့အပေါ်နိုင်ငံရေးလိလာတုံးသက်သူဒေါက်တာရံမျိုးသိန်းကတိုးတက်မှုတရက်ဖြစ်ကြောင်းအခုလိုပြောဆိုပါတယ
်ကျွန်တော်တို့ဒီမြန်မာတပ်မတော်အမိနဲ့လည်းပဲသူ့ရဲ့စီရင်စီကံလုပ်ပိုင်ခွင့်ပုံနေရနေပြီးတော့ဒါဒီအခြေယူဆောင်ရွက်မှုနော်စုံစမ်းဖော်ထုတ်မှုကိုလုပ်ခဲ့တယ်လို့မြင်တယ်အဲ့တော့တပ်မတော်အမိနဲ့ပေါ့လေဒီလိုစုံစမ်းစစ်ဆေးမှုတွေတော့တော့ဒီဒုတိယဘူချုပ်ကြီးအဆင့်အထိအခြေယူဆောင်ရွက်မှုတွေလုပ်လာတာဟာဒါတူတက်မှုအဆရဲလို့ကျွန်တော်ကတော့မြင်တယ
်။လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ယုံကြည်ထောက်ခံမှုတွေရရှိနိုင်ဖို့လိုအပ်ကြောင်းလည်းဒေါက်တာရံမျိုးသိန်းကသုံးသပ်ပါတဲ့
။လက်ရှိအခြေအနေမှာမြန်မာအစိုးရရောနော်ဖြစ်တော်ရောတက်မတော်ဒီမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအချက်အလက်တွေဆက်ဆက်ပြီးတော့လည်းဖြစ်ဖြစ်ဟိုဖိအားပေးမှုတွေအထက်ကပေးဆိုမှုတွေနဲ့ပတ်သက်ပြီးတော့လည်းဖြစ်ဖြစ်နိုင်ငံတကာအတိုင်းအဝိုင်းနဲ့မဖြစ်မနေတိတိဆက်ဆံမှုတွေတည်းလို့မြင်တယ်။အဲတော့နိုင်ငံတကာရဲ့ထိအားတွေမြင်မာလာလေပြီးကိုယ်နိုင်ငံရဲ့နိုင်ငံတကာနဲ့ဆက်ဆံမှုကိုချက်ထွန်ဖို့လိုအပ်လေလို့အဲလိုမြင်ပါတယ်။နိုင်ငံတကာအပိုင်းဝိုင်းရဲ့ယုံကြည်မှုနဲ့ထောက်ခံမှုဝန်ရံမှုတွေကိုကြေကြေပြန့်ပြန့်ရရှိနိုင်မှမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဟာအကြောင်းမှန်တယ်လို့ရောင်းနိုင်တယ်လို့မြင်တယ်။အဲတော့နိုင်ငံတကာအပိုင်းဝိုင်းဆိုတဲ့နေရာမှာကုလသမဂ္ဂအပါအဝင်
ကျွန်တော်နိုင်ငံရဲ့ဒီယုံကြည်မှုနဲ့ထောက်ခံဝေးရမှုဟာအရေးကြီးတယ်လို့သုံးသပ်ပါတယ်။စကိုင်းပြည်နယ်ရေးခင်မှာဥပဒေတဲ့ကျော်လွန်ဆောင်ရွက်တာတွေကိုနယ်ပယ်အသီးသီးမှာစုံစမ်းစစ်ဆေးတာပေါ်ထုတ်ရေးယူတာတွေကိုကြကြပြန့်ပြန့်လှုပ်ဆောင်နိုင်မယ်ဆိုရင်နိုင်ငံတကာရဲ့ယုံကြည်မှုကိုပုံမောရနိုင်မှာဖြစ်ကြောင်းဆက်ပြောပါတယ်။
အချာနိုင်ငံရေးတုံးသက်သူတူဖြစ်တဲ့ဦးမောင်စိုးကတော့တမ်မတော်ရဲ့ထုတ်ပြန်ချက်အပေါ်မှာအခုလိုပြောဆိုပါတယ်။တမ်မတော်အနေနဲ့ကဆိုးဆိုးပိုင်းနေတာနေတိတိဝံမှုရဲ့အများကြီးကျုံနေရတဲ့ချိန်တွေကဒီဘုရင့်မောင်စိုးလို့ပါလို့အရေးစားကြားရကြောင်းထင်တယ်၆လောက်ရှိတယ်။အဲ့တော့အရင်အနေနဲ့လောက်တာကဆိုလို့ရှိရင်တမ်မတော်အနေနဲ့ကပြောလို့အားသာတာတော့ဒီတမ်မတော်နေဆိုးကြီးရအောင်ရည်ရည်ပြီးရပြီဆိ
ဒီကိစ္စကိုလည်းဥယောပတ်တမကကလူခွင့်ရေးချိုးဖောက်မှုတွေကြောင့်ရေးယူရလို့ထုတ်ပြန်ပြီးတမရောကကိုကဲကျမမှုအားနဲ့ချက်ကြောင့်ရေးယူရလို့ထုတ်ပြန်ထားတဲ့အပေါ်မှာဥမမောင်ဆိုကအခုလိုတုံ့တက်ပြောဆိုပါတယ်။ အဲ့တော့ကလူဝင်ချိုးပေါက်တယ်ဘာဖြစ်တယ်ငါကတည်းကတော့တို့ကတော့စဉ်းစားကုန်ပြုံးနေတယ်လို့တုံးတာပေါ့အဲ့တော့ဘာလို့ဒီရခိုင်ကိစ္စမှာတောင်းရှိရေးရည်ပဲပေါ့ဗျာအဲတုံးဆွဲမှုမတူဘူးပေါ့ဗျာဒါတော့ငငယ်ငယ်မှာတော့အနေကြီးကတုံးဆွဲတာလို့တန်တော့တုံးဆွဲတော့ငငယ်ဟောရတာကြီးကတော့ခုနကမတူကြဘူးဗျာကျွန်တော်တို့အဲ့လိုပဲမြင်ပါလားအဲ့ဒါတော့အရင်ပေါ့လို့ရပေါ့တစ်ဖက်နဲ့တစ်ဖက Dutia Bojoji on Jozo. Now by Dain Sitanajo, Daimu Hong, Bojo Momon Suru Chippi, Nejazong Tapuemu Chite, Jemu Jok Dura San Wengole, Bigere Milaga, Dawingani, Peshagera, Chipare. Lukuin Lushalu Rigaro, Yakain Pinega, Bribakari Ne Senwebi, Lunjo Yitapu Wendrigo, Dawinga, Nabe Yonem Lung Lope, Lu at the Lu, Yu Song Yapul, Lu at the Lule, Daitoni Jabare.
ကမ္ဘာ့စစ်တပ်နဲ့ပြည်ပထားရဖြစ်ပါတယ်ဖြူရီကနေအင်္ဂါနေ့ညနေခင်းစီစဉ်ကိုဆက်ပြီးတော့တိုက်ရထောင်လင်းပေးနေပါတယ်တော်တာရှင်များရှင်ပြီးဆုံးသွားတဲ့ NLD ပါတီတာဝန်ရှိသူတွေကပြောဆိုသွားပါတယ်ပါတီညီလာခံကချမှတ်ခဲ့တဲ့ရှေ့လုပ်ငန်းရှင်တွေနဲ့တိုင်းပြည်ရဲ့လိုအပ်ချက်တွေအပေါ်တောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါ9ရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ရုံးဖုန်းနံပါတ်
1 ဒီနေ့ညကိုနိုင်စီစဉ်မှာတိုင်ငယ်ချင်းလေးဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိများကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်လိုက်ပါတယ်။ဒါရီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညနေ့မှာတင်ဆက်ပေးနေကြဖြစ်ပါတယ်ရှင်။ခုထပ်မှာတော့အမေရိကန်နဲ့မက္ဆီကိုနယ်စပ်ရွှေပြောင်းနေထိုင်သူတွေအရေးသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ မက္ဆီကိုနယ်စပ်ကနေပြီးတော့အမေရိကန်ပြည်အောင်စုတဲကိုတရားမဝင်ဝင်ရောက်လာဖို့ကြိုးစားတဲ့ရွှေပြောင်းနေထိုင်သူတွေကိုတရားရုံးမှာကြားနာစစ်ဆေးခြင်းမရှိဘဲနဲ့အကုန်လုံးကိုပြန်ပို့ပြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါအရေးရောက်နေပြီသားလူတွေဥပဒေအတိုင်းရင်ဆိုင်ကြားဖို့အတွက်စောင့်ဆိုင်းနေရတဲ့အချိန်မှာပဲဒီနယ်စပ်မှာထောင်နေကြတဲ့သူတွေထပ်မံရောက်ရှိလာနေချိန်မှ
ကျားမွေရှိပြောင်းနေထိုင်သူတွေအရေးအမြဲတမ်းဖြည့်ရှင်းနိုင်မယ်နီလန်ရှာဖွေလှုပ်ဆောင်ကြဖို့အစိုးရကတောင်းဆိုနေတဲ့အကြောင်းဖီဝီတင်းရောက်စလာတီစာဟုတ်ကပေးပို့ထားတဲ့တင်ကိုကိုယ်စားဝန်ထမ်းကလည်းဆက်ပြီးပါလိမ့်မယ်။ကျားမွေရှိပြောင်းနေထိုင်သူတွေကိုအပြစ်ပေးအရေးယူခြင်းမပြုဖို့တိုက်ခတ်စီပင်းတဲ့အတွင်းကနေဆက်မျိုးမှရှိတဲ့အကျဉ်းထောင်အပြင်မှာတင်းနာနေကခြေတက်ဆန္ဒပြခဲ ဖန်စီခံထားရသူအများစုဟာဆင်းရဲနွမ်းပါမှုနဲ့ကြောက်ရွံ့မှုတွေကနေထွက်ပြေးလာကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေဘေးကင်းလုံခြုံရေးအတွက်တရားမဝင်ဝင်ရောက်လာသူတွေကိုအရေးယူရမယ်လို့ပြည်ထောင်စုရှေ့နေချုပ် Jeff Sessions ကပြောပါတယ
်။ It would be an insult to those who come here legally.Waiting their turn, making their application.
ဒီလိုမျိုးအရေးမယူဆိုရင်ဒီနိုင်ငံနဲ့တရားဝင်ဝင်လာဖို့ရှောက်လာတယ်ဖြစ်ပြီးသူတို့နဲ့စောင့်နေတဲ့သူတွေကိုစော်ကားရောက်ပါလိမ့်မယ်။ဒီထက်ပိုအရေးကြီးတာကတော့အန်ဒီယားဖြစ်စင်နေတဲ့ခက်ခဲချင်းတဲ့ဒီခီးလန်းကိုကလေးတွေခေါ်ပြီးလာကြဖို့မိဘတွေကိုအားပေးရရောက်စေပါလိမ့်မယ်။ဒီတိုင်းလည်းဖြစ်နေပါတယ
်။တရားမဝင်ဝင်လာကြတဲ့မိသားစုတွေထံကကလေးတွေကိုတီးကြစီထင်းသိမ်းထားတဲ့အစီအစဉ်ကိုရပ်တန့်ဖို့သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်အတွင်းသမ္မတအမိန့်ကြေညာချက်ကိုလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့အခုတော့တရားမဝင်ဝင်လာသူအလုံးကိုရုံးတင်စစ်ဆေးခြင်းမရှိဘဲအကုန်ပြန်ပို့မယ်လို့သူကပြောပါတယ်
။ We want a system where when people come in illegally they have to go out.
တရားမဝင်ဝင်လာသူတွေကိုပြန်ပို့နိုင်တဲ့စနစ်ကျွန်တော်တို့မှာရှိဖို့လိုပါတယ်
။သမ္မတရဲ့အဲ့ဒီလိုပြောဆိုမှုဟာဖွဲ့စည်းပုံနဲ့ကန့်ညီခြင်းမရှိဘူးလို့ ACLU လူခွင့်ရေးအဖွဲ့ကလီဂါလန်လို့ပုံကိုယ်တွေကပြောပါတယ
် The framers of the constitution said that due process applies to all persons not all citizens and they did that deliberately
ဖွဲ့စည်းပုံကိုရေးဆွဲခဲ့တဲ့သူတွေကဥပဒေနဲ့အညီလူတိုင်းကိုပြုမှုဆက်ဆံရမယ်လို့ရေးထားခဲ့တာပါနိုင်ငံသားတိုင်းလို့ရေးခဲ့တာမဟုတ်ပါဘူးနိုင်ငံသားမဟုတ်သူတွေကိုပါဥပဒေနဲ့အညီပြုမှုဆက်ဆံဖို့အဲ့ဒီလိုတမင်ရေးထားခဲ့တာပါဒါဟာဖွဲ့စည်းပုံတွေကတခြားနေရာတွေမှာနိုင်ငံသားတွေပဲရပိုင်권ရှိတဲ့အခွင့်အရေးနဲ့ကွဲပြားခြားနားအောင်ရေးသားထားတဲ့အပိုက်ဖြစ်ပါတယ်။ဥပဒေနဲ့အညီလှုပ်ဆောင်ခြင်းဆိုတာဟာလူတိုင်းအတွက်ဖြစ်ပါတယ
်။ဒါပေမဲ့လက်ရှိလူဝင်မှုကြီးကြပ်ရေးလှုပ်ထုံးလုပ်နေတဲ့အရာဥပဒေလမ်းကြောင်းအတိုင်းလှုပ်ဆောင်ဖို့၃နှစ်ကနေ၄နှစ်အထိကြာနိုင်ပါတယ်။ရွှေပြောင်းနေထိုင်သူတွေကိစ္စမဖြေရှင်းနိုင်ခင်သူတို့ကိုထိန်းသိမ်းထားရေးအတွက်လိုအပ်တဲ့အရင်းအမြစ်တွေကုန်တော့မယ်လို့အင်ဗျူတော်ပြောခွင့်ရဆာရာဆန်ဒါစ်ကတနင်္လာနေ့မှာပြောပါတယ်။
The president is focused on securing our borders and reforming our immigration system to prevent the crisis at the border from getting worse.
လက်ရှိဖြစ်နေတဲ့ကိစ္စတွေပိုဆိုးမလာအောင်တမရအနေနဲ့နေဆက်လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာစနစ်ကိုပြုပြင်နိုင်ဖို့ကြိုးပမ်းနေတာပါ
။လူဝင်မှုကြီးကြပ်ရေးစနစ်ပြင်ဆင်ရေးအတွက် Republican ရဲ့အဆိုပြုချက်ကိုဒီမိုကရက်လွတ်တော်အမတ်တွေကပယ်ချနေကြောင်း AB တော်ကတနင်္လာနေ့မှာဆွဆွဲပြောဆိုပါတယ်။တမရ Trump ကတော့အရင်တမရကနေဆက်ဒေတာလုံခြုံအောင်မလုပ်ခဲ့ဘူး။အမေရိကန်ပြည်ထောင်စုအတွင်းကရာဇဝတ်မှုအများအပြားကိုတရားမဝင်ရှေ့ပြောင်းနေထိုင်သူတွေကကျူးလွန်နေတယ်ဆိုပြီးအပြစ်ဖို့ပြောဆိုနေပါတယ်ခင်ဗျာ
။ကုစော်ဝင်းလိုင်းတင်ဆက်ပေးထားတာဖြစ်ပါတယ်။ခုထမှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာကိုမှတ်တင်ရင်ထပ်ကကြီးညာပေးပါလိမ့်မယ
်။ရှခိုင်းပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲတိမ့်နေချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့စစ်စင်ရေးတွေမှာတာဝန်ရှိသူတွေအဖြစ်မြန်မာလုံခြုံရေးအရာရှိ9ဦးကိုဥရောပသမဂ္ဂ EU နဲ့ကနေဒါနိုင်ငံတွေကပိတ်ဆို့တန်းခတ်ရေးယူလိုက်ပါတယ်။တစ်ချိန်တည်းမှာပဲ EU နဲ့ကနေဒါတို့ရဲ့တန်းခတ်မှုမှာထည့်သွင်းထားတဲ့မြန်မာစစ်တပ်ကအရာရှိကြီး2ဦးကိုရခိုင်ပြည်နယ်မြောက်ပိုင်းကစစ်စင်ရေးတွေကိုကုတ်ကဲတာမှအားနည်းခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့တာဝန်ကအနားပေးခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတွင်ကိုတရားမဝင်ဝင်ရောက်လာသူအလုံးကိုဖန်စီတရားစွဲဆိုမဲ့သမ္မတဒေါ်နယ်ထရန့်အစိုးရရဲ့လုံးဝတည်ငြိမ်မခံတဲ့မူဝါဒကိုလက်တလုံးမှအာဏာပိုင်တို့အကောင့်ထဲပေါ်ဆောင်ရွက်နိုင်ခြင်းမရှိဘူးလို့နေဆက်ရေးရာထိတ်တန့်ရာရှိတဦးကမနေ့တင်းလာနေတုန်းကပြောပါတယ်။အမေရိကန်ပြည်ထောင်စုတွင်းကိုတရားမဝင်ဝင်ရောက်လာသူတွေကိုမိသားစုတွေတကွဲတပြားစီမဖြစ်စေဘဲတရားစွဲဆိုနိုင်မဲ့မူဝါဒတစ်ခုပေါ်ပေါက်လာရေးတာဝန်ရှိသူတွေဆောင်ရွက်နေရတာကြောင့်ဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကဥရောပသမဂ္ဂကနေဒါတို့နဲ့ပိုပြီးကောင်းမွန်တဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိဖို့အတွက်ထပ်မံတိုက်တွန်းလိုက်သလိုတရုတ်နိုင်ငံနဲ့ကုန်သွယ်ရေးချင်းခွင်ရှာညှိဖို့လည်းလိုအပ်တဲ့အကြောင်းပြောဆိုလိုက်ပါတယ်ရှင်
။သတင်းကြေညာကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီနေ့တွေစီစဉ်ထုတ်လို့ရမှုကတော့မက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောက်ကန်ချန်ဖြစ်ပါတယ်။ကျွန်မအီတန်ဆန်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်နေကိုည9:00နာရီအထိလိုင်းဒိုမီတာ24 25နဲ့50တူကနေတိုင်းထုံးလင်းပေးနေပါတယ်။ဒါပြင်ညတိုင်းည9:00နာရီမှာလည်းရုပ်မြင်သံကြားစီစဉ်ကိုကြည့်ရှုနိုင်ပါတယ်။နားဆင်တဲ့သောတာရှင်ပေါင်းကို2ပြည့်ကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is...